မြန်မာစီးပွားရေးလုပ်ငန်းရှင်ကြီးတို့ဖြစ်သူဒေဇာနဲ့သူ့ရဲ့စီးပွားရေးလုပ်ငန်းတွေကိုတန်ခတ်ရည်ယူလိုက်တဲ့အကြောင်းပြည်ထောင်နိုင်ငံရေးဝန်ကြီးဒိုမီနစ်ရော့ဘ်ကကြေညာခဲ့တာကိုကြိုဆိုတယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်ကထွတ်ထားမှရေးပါတယ်။ရိုဟင်ဂျာမွတ်စလင်တွေနဲ့တခြားလူနည်းစုတိုင်းရင်းသားတွေကိုစစ်တပ်ကရဲရဲဆက်ဆက်အကြမ်းဖက်လုပ်ရက်တွေကျူးလွန်နိုင်အောင်ဗဏ္ဍာငွေကြီးအထောက်ပံ့နဲ့နှက်ခဲရန်တွေဝယ်ပေးခဲ့တဲ့အတွက်ဆိုပြီးဥဒေဇာနဲ့2ပိုင်2ကုမ္ပဏီအုပ်စုကိုပြည်ထောင်နိုင်ငံကကြာသပတေးနေ့မှာတန်ခတ်ရည်ယူမှုတွေချမှတ်ခဲ့တာပါ။2019ခုနှစ်အတွင်းစစ်တပ်ကကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ရိုဟင်ဂျာရှင်လင်းရေးအစီအစဉ်တွေမှာအသုံးပြုဖို့လက်နက်ပွဲစားတဦးအနေနဲ့ဥဒေဇာကလက်နက်ခရမ်းတွေဝယ်ပေးခဲ့တယ်လို့ပြည်ထောင်နိုင်ငံရေးဌာနရဲ့မနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်စေတဲ့နေရာတွေမှာအသုံးပြုခဲ့တဲ့နည်းပညာတွေကိုရရှိရေးအတွက်လည်းဥဒေဇာကဗန်နာငွေကြေးထောက်ပံ့ပေးခဲ့တယ်လို့အဲ့ဒီကြေညာချက်မှာပဲဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အပေါ်နိုင်ငံအများပြားကပြစ်တင်ဝေဖန်ရှုတ်ချကြပြီမလဲ။စစ်တပ်ရဲ့လုပ်ရက်ပြောင်းသွားအောင်ထိထိရောက်ရောက်လုပ်နိုင်တာမရှိလာပဲအခုလိုတန်ခတ်အရေးယူမှုတွေချတာကအပြင်းထန်ဆုံးလုပ်နိုင်တာပဲဖြစ်ပါတယ်။အာဏာသိမ်းပြီးနောက်ပိုင်းဗိုလ်ချုပ်မှုကြီးမြောက်လိုင်းအပါအဝင်ထိတ်တန့်စစ်ကောင်းဆောင်တွေနဲ့သူတို့ရဲ့မိသားစုတွေစစ်တပ်ပိုင်းနဲ့စစ်တပ်နဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေစစ်ကောင်းဆောင်တွေနဲ့နီးကပ်တဲ့ဆက်ဆံရေးရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေကိုအမေရိကန်နဲ့ပြည်ထောင်လို့နောက်နိုင်ငံတချို့ကတန်ခတ်အရေးယူမှုတွေချမှတ်ထားပါတယ်။စစ်ကောင်းစီဘက်ကတော့သူတို့ဟာတန်ခတ်ရည်ရွယ်မှုနဲ့အထူးကြံဖြစ်အောင်ဖယ်ထုတ်ထားတာတွေကိုမမှုဘူးလို့တုံ့ပြန်ထားပါတယ်။